Bangladesh တောင်ပိုင်းမှာမုတ်တုံမိုးပြင်းပြင်းထန်ထန်ရွာသွန်းတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တထောင်လောက်ကိုပြင်းထန်ရနေရစီရှိပြောင်းပြီးခဲ့ရကြောင်း Bangladesh အရာရှိတွေကပြောပါတယ်။သတင်းတစ်ပတ်လောက်မိုးပြင်းပြင်းထန်ထန်ရွာနေခဲ့တာကြောင့်မြန်မာနေဆက်နာမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရေကြီးမိပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပြီးလူ၁၄ဦးထက်မနည်းသေဆုံးခဲ့တယ်လို့စခန်းတွေကထောင်ထဲချီတဲ့တဲအိမ်တွေလည်းရေမြင့်မြုံနေပါတယ်။ကိုဗစ်ကပ်ရီးဒဏ်ခံနေရတဲ့အချိန်အခုလိုရေကြီးရကိုပါကြုံရတဲ့အတွက်ယောဂကုသမှုတွေပို့ပြီးဆိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။ရေကြီးဒဏ်ခံနေရသူအများစုဟာ2018ခုနှစ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားသုံးနှိမ်နှင်းမှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ဒုက္ခတွေပဲဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေကိုပြန်စီစစ်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဒီတော့တွင်မှဒုက္ခတွေဟာတဘာဝပီးတယ်မကြခဏခံရလေးရှိတဲ့ Coxis ပဇာခရိုင်တွင်ကဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြရပါတယ်။လာမယ့်သတင်းပတ်တွေတွင် Coxis ပဇာခရိုင်မှာမိုးဆက်ပြီးတော့များမယ်လို့ Bangladesh မိုးလေဝသဌာနကခန့်မှန်းထားပါတယ်ရှင်။